ကချနာဘူရီပြည်နယ်ဘန်ကောက်မြို့နယ်ကျေးရွာအုပ်စု14အနီးကရာဘာတက်တော်အနီးမှာလူကုန်ကူးသူတွေလာခေါ်မှာကိုစောင့်နေတဲ့မြန်မာနိုင်ငံသား15ယောက်ကိုအမှတ်105နယ်ကြားစောင့်တပ်ကဧပြီလ13ရက်နေ့ကဖမ်းဆီးလိုက်ပါတယ်။ဖမ်းမိသူတွေကိုစစ်ဆေးချက်အရထိုင်းနိုင်ငံမှာအလုရဖို့အတွက်တဝယ်ကနေ3ရက်ခီးကိုခြေချင်းလျှောက်လာခဲ့ရတဲ့သူတွေဖြစ်ကြောင်းထိုင်းနယ်ကြားစောင့်တပ်ကပြောပါတယ်။ကချနာဘူရီပြည်နယ်ထောင်ဖာဖော်နေရာမှာတော့မြန်မာတွေကိုတင်ဆောင်လာပြီးရဲကင်းကနေဖျက်မှန်းဖို့ကြိုးစားခဲ့တာကြောင့်ဧပြီလ12ရက်နေ့ကလူကုန်ကူးသူနဲ့မြန်မာအုပ်စုတွေဖမ်းမိခဲ့ကြောင်းထိုင်းတောင်ပိုင်းအခြေစိုက် FPD အဖွဲ့ကအလို့သမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ်
။73ရောက်လေးခုနပြောတဲ့အဲဒီထောင်ပါပုံမှာပေါ့ဖမ်းမိလိုက်တာပေါ့အဲဒီဒီမှာသူတို့ရဲ့အနေနဲ့စူးစမ်းထားမျိုးသွားမှာသွားဖို့အတွက်ကိုအဲဒီထွက်လာရင်နောက်ကလေးလည်းပါတယ်ရကလေးအဲဒီမှာ3ရောက်လာမှသူပါသေးတယ်။ပြောရမယ်ဆိုလို့ရှိရင်ရဲကင်းကနေပြီးတော့သူတို့တားတဲ့အချိန်မှာလေအဲဒီသာသမာမောင်းထွက်ပြေးတာပေါ့ထွက်ပြေးတဲ့ဒီမှာအဲဒီစိုက်ဖမ်းလို့မိရလေသာသမားလည်းဟိုပါပဲလို့ပြောတယ်။တပမာနိုင်ငံသားလေဒီမှာဒီသားပဲဆန်ခလာဘူရီကလို့ပြောတယ်။အဲထောင်ဖာဘုံအပိုင်ထဲမှာမိတာပေါ့။ကတူပရမတားတာပေါ့။တားတဲ့အချိန်မှာကိုလေးကြီးပြေဘူးလေ။အော်သူကဟိုမရက်သေးဘူးပေါ့ဗျာ။ဖပြေးတာပေါ့နော်။ဖပြေးလို့အဲ့ဒါရဲရနေပြီးတော့လိုက်ဆန်းနေပြီ
။အခုဆိုရင်နေဆက်ဝင်ပေါက်ထွက်ပေါက်လွယ်ကူနေတဲ့ထိုင်းတောင်ပိုင်းလမ်းတွေကနေမြန်မာတွေအများဆုံးခိုးဝင်လာနေတာပါ။လူကုန်ကူးသူတွေဟာလည်းကချနာဘူရီပြည်နယ်ရဲ့နေဆက်လမ်းကနေမြန်မာနိုင်ငံသားတွေကိုအစုအဝေးလိုက်တဲဆောင်လာတယ်လို့လည်းပြောပြပါဗျာ
။ဟောပြောရမယ်ဆိုလို့ရှင်အဲ့ဒါဒီနေဆက်ကဟိုပြင်နေတာဟိုဒီတဲလို့ခေါ်မယ်။လမ်းလေးပဲကြားတာလေလမ်းလေးဆိုတာဒီပြောရမယ်ဆိုလမ်းလေးတိကျနေရဗျာအဲ့ဒါဒီမချမ်းဆိုရင်ထိုင်ဟိုဘက်ချမ်းနေမှာအဲ့လိုဖြစ်နေတာလေအဲ့ဒါလွယ်လေနောက်ပြီးတော့တောဟိုဒဇက်အဆက်ကလည်းခြေကြီးပဲလေအဲ့တော့အဲ့ဒါကမို့အဲ့ဒီဗျာသုံးလို့ဆိုလို့ရှင်အဲ့ဒီကျွန်တော်တို့တော်ပဲခြံရှိတဲ့ဘက်ကနေဆိုလို့ရှိရင်သူခိုးပြီးဝင်လာမှဆိုဝင်လို့ရတယ်။အဲလိုဝင်လာဝင်လာပြီးတော့မှအဲ့ဒီနေဆက်ကနေဆိုရင်ဒီမှာအဲ့ဒီအဓိကဂိတ်ရှိတယ်။အဲ့ဒီဂိတ်ကိုဆိုလို့ရှိရင်10မိနစ်15မိနစ်မောင်းပါအဲ့လိုမောင်းပါတယ်။အဲ့ဒါရောက်ပြီ။အဲ့ဒီဂိတ်ကိုသူတို့ကကျော်လာပေါ့။အများတော်တင်သူအဲ့ဒီဂိတ်ကိုကျော်လာဆိုတာအဲ့ဒီတော်လန်းနေလာလိုက်မယ်။လာပြီးတော့အဲ့ဒီဂိတ်ကိုကျော်ပြီးတော့အဲ့ဒီနေရာမှာသူတို့ဒိမဲ့လူကအဲ့ရနေပါဆောင်တယ်အဲ့လိုမျိုးလုပ်ကြတာပေါ့
။ပြီးခဲ့တဲ့ရက်ကပဲထိုင်းမြန်မာနေဆက်ကချနာဘူရီမှာမြန်မာနိုင်ငံသား100လောက်ဖမ်းမိခဲ့ပြီးဒါဟာနောက်ဆက်တွဲဖမ်းမိခဲ့တာဖြစ်ပါတယ်လက်ရှိမှာတော့မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အလုတ်ကန်အစီအမံပြေကျသူတွေဟာအလုတ်ကန်အခွင့်အလမ်းတွေရှာဖွေဖို့အတွက်လူမောင်ကိုယ်သမားတွေကနေတဆင့်အင်ဂျင်နာချင်းထိုင်းနိုင်ငံတဲကိုအစုဝေးတွေနဲ့ခိုးဝင်လာနေကြတာဖြစ်ပါတယ်ရှင်